မြန်မာနိုင်ငံကပဋိပက္ခတွေကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံစလုံးအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးဟာဆန်မာမုတ်ကဗိုလ်လုံးကပြောလိုက်ပါတယ်။နှစ်နိုင်ငံတည်ငြိမ်ရေးနဲ့ဒေသရင်းလုံခြုံရေးကိုအာမခံနိုင်မှုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးပေါင်းလှုပ်ဆောင်နေတာလာမယ့်လတွေထဲမှာနှစ်နိုင်ငံကြားချိတ်ဆက်မှုစီမံကိန်းအသစ်တွေစတင်နိုင်မယ်ရှိကြောင်းလည်းအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကတနေ့တခြားပိုဆိုးလာနေတယ်လို့အိန္ဒိယကိုရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကပြောတာပါ။အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအချစ်ဒိုဗယ်နဲ့ဗိုလ်ထုံးနစ်ကတွေ့ဆုံခဲ့ပြီးနောက်မှာမြန်မာနိုင်ငံနဲ့ကဆိုးဝါးလာနေတဲ့လုံခြုံရေးအခြေအနေတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့မစ္စတာမမုတ်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီတပ်တွေနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားပဋိပက္ခတွေပြင်းထန်နေတာကမြန်မာနဲ့နယ်နိမိတ်ချစ်ထိစပ်နေတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးအတွက်စိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်တွေရခိုင်နယ်စပ်တစ်လျှောက်ကဝင်လာတဲ့စစ်ကောင်စီလက်အောက်ခံမြန်မာနယ်ကြားစောက်တပ်ရဲတပ်ဖွဲ့ဝင်တွေနဲ့တပ်သားတွေကိုလည်းမြန်မာဘက်ကိုပြန်ပို့ဖို့စီစဉ်နေတယ်လို့အိန္ဒိယသတင်းတောက်ကလပ်မှလုတ်တဲ့သတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကပြောပါတယ်ခင်ဗျာ။